ပြီးခဲ့တဲ့ရက်ပိုင်းလုံးကလက်နက်ကြီးကြီးကြရောက်ပောက်ကွဲခဲ့လို့လူသေးသေးထိခိုက်ဒဏ်ရာရရှိခဲ့ကြတဲ့မင်းမြမြို့နယ်ပန်းမြောင်ကျေးရွာကရွာသူရွာသားတွေကစိုးရိမ်ကြောက်လန့်စိတ်ဖြစ်လာလို့ရွာသားတဝက်လောက်နေအိမ်ကနေဆုတ်ခွာပြီးစစ်ပေးရှောင်နေကြရပါတယ်။စာတင်ကျောင်းလေးနဲ့ဆေးရုံလေးပိတ်ထားရတဲ့အခြေအနေမှလည်းရှိနေတယ်လို့ဒေသခံလွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကပန်းမြောင်ကျေးရွာမှာလက်နက်ကြီးကြီးပောက်ကွဲမှုကြောင့်ကလေးငယ်3ဦးသေဆုံးပြီးတော့ဒဏ်ရာရသူ3ဦးကိုတော့ဆေးရုံတင်ထားသေးတယ်လို့ဒေသခံတွေကပြောပါတယ်။အသေးစိတ်ကိုတော့ VOA သတင်းတောက်96အင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါမင်းကြမ်းမြို့နယ်ပန်းမြောင်ရွာမှာလက်နက်ကြီးကြီးကျရောက်ခဲ့ပြီးရွာရဲ့လူကြီးဆက်ဝက်လောက်နေရာစုခွာဆက်ပြေးနေရတယ်လို့ကိုယ်ဆိုင်ကွင်းစင်းကြည့်ပြုခဲ့တဲ့ပြည်နယ်ထုတ်တော်ကုသလေဦးလှအောင်သိန်းကပြောပါတယ
်အဲဒီပန်းမြောင်ရွာကအစ်စ်တောင်ကျော်လာတယ်ရှိအဲဒီကဆက်ဝက်မှုလာတော့ပြင်းလဲလို့ဒီကဘာအဲဒီအန်ဒီတောင်ဆိုးတဲ့အခါဆောင်းပြေးသွားတာတွေတော့အများကြီးရှိတယ်အချို့ဆိုရင်ဘာတုံးမျိုးနေကြည့်ရတော့ကြားတဲ့သူတွေရှိတယ်ကျွန်တော်တို့မင်းကသွားတဲ့ဒီမှာတော့ရွာရဲ့ဆက်ဝက်လောက်တောင်ဆောက်ကွက်သွားတယ်လို့ကြားလို့ဆိုပြီးတော့ပြောတယ်
ပန်းမြောင်ရွာသားဆောင်ကြီးဟာမင်းပြမြောက်ဦးနဲ့ပေါက်တော်မျိုးတွေမှာစစ်ဆောင်သိမ်းနေရကြောင်းဒေသခံတွေကပြောပါတယ်။လက်ရှိပန်းမြောင်ရွာမှာစာရင်ကျောင်းနဲ့စည်ယုံကစားပိတ်ထားရတယ်လို့ဦးလှသိမ်းအောင်ကဆက်ပြောပါတယ်
။ကျောင်းတွေကဖက်ကြတယ်ဆေးခဲလေးဟိုတဲ့နေစည်ယုံလေးစာရင်ကျောင်းတွေလို့ပြောတယ်။အဲဒီရဆရာတော်ကမှတ်တော်တွေကကိုပြီးတော့ဆက်ပြောကြတယ်လို့ပြောတယ်မင်းက။
ပန်းမြောင်ရွာဟာစိုက်နယ်စစ်ရွာကြီးဖြစ်ပြီးအင်ဂျီ1500ကျော်ရှိပြီးတော့လူဦးရေ9000ကျော်လောက်နေထိုင်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကရစနေနေ့ကပန်းရောင်ကျေးရွာပေါ်မှာလက်နက်ကြီးကြီးကြားရပောက်ကွက်ခဲ့ပြီးကျောင်းနေရွယ်ကလေး3ဦးသေဆုံးခဲ့တယ်လို့လူကြီး4ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တန်ရာရရှိသူတွေက3ဦးဟာစေယုံတင်ထားရတယ်လို့ဒေသခံရွာသားတွေကပြောပါတယ
်။လက်နက်ကြီးကြီးနဲ့လည်းဟိုစီကပြေကြတယ်ပါ။ဒီရောက်ကနောက်မှာတယောက်တော့ဆုတ်ကျင်တာ။ဆုတ်ကျင်တာတယောက်တော့ဒီနေ့ operation လုပ်ရတယ
်။လက်နက်ကြီးကြားရပောက်ကွက်မှုဟာမြန်မာစစ်တပ်ကနေပြစ်ခတ်တာလို့ဒေသခံရွာသားတွေကပြောဆိုနေပေမဲ့မြန်မာစစ်တပ်ဘက်ကတော့အေရီရခိုင်လက်နက်ကန်ဖွဲ့တွေရွာတွင်ကိုပြစ်ခတ်တာလို့ဆွတ်ဆွဲထားပါတယ်။ဒါကိုရခိုင်လက်နက်ကန်ဖွဲ့ကရင်းဆိုထားပါတယ်။မင်းပြမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့အေရီဖွဲ့တို့ဒီလတွင်စိုက်ပွဲတွေဖြစ်ပွားနေမှုများပြားနေသလိုထောင်ကြီးကစစ်ပေးချောင်သားတွေဟာဒုက္ခတွေစကန်ကူးကူးမှရှိနေကြတယ်လို့တင်ဟာကန်လက်စစ်ကြီးတဲ့အဖွဲ့ဥက္ကဋ္ဌကိုအန္တာကြီးကပြောပါတယ်
။စစ်ဆောင်ကပြောတဲ့အင်ဂျာကလည်းတချို့ကတော့ပြန်လို့မရတဲ့သူတွေကတော့မပြန်ဘူးကို။ဒီစစ်ဆောင်ကမင်းပြမြို့ပေါ်ရဲ့ပြီးလို့ရှိရင်မင်းပြနေကတော့စခန်းကိုကိုရှိပါတယ်။အရင်ကတော့1000ကျော်ရှိတယ်ကော။ခုကတော့အပေါ်လုံးပေါင်းလို့1000ပတ်ဝန်းကျင်လောက်ပဲကျန်တော့တယ်။စားသောက်နေလည်းရှိကြတော့ဒုက္ခတွေဆိုတဲ့အကောင်းဆောင်မှနေရတယ်ဆိုတော့ဒီရင်းဒီပါအလူရှင်ကထောက်ပံ့နေပါတယ်ဆိုတော့စားရတော့တော့တိတ်အချိန်မီတော့ဘူး။စားရတာအဖွဲစပ်ပန်းပေးနေပါတယ်ဗျာ။သူရောထောက်ပံ့မှုမရှိဘူးညာ။
ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်နဲ့နှက်ကန်အဖွဲ့တို့ကြားဗုဒ္ဓကြောင်ရတိကြောင်ကြောက်တော်မြောက်ဦးမင်းပြမြို့နယ်အတွင်းမှာစီရင်တင်မှနေစေဖြစ်ပါတယ်။ဒီစီရင်ပြိပကဖြစ်စဉ်တွင်ဒေသခံရွာသား6000လောက်စစ်ပေးသိမ်းဆောင်နေရတယ်လို့လည်းရခိုင်လူမှုဖွဲ့စည်းတွေကလည်းစီရင်ပြုစုထားပါတယ်ခင်ဗျာ။